Tiong Nessa Pepi, Tiong Nang and Lo Shajar and Ma Lo Mari Dre, Tiong Nang and Nessa Shuli Muma, Kunia Penny Tang Queen Yaramo, Lo Shabu, Dolly, Cat Joni Yaralu, Lo Mari got Bureau of Piovare, Tabi Man, Manning and Loka and Quinlan, Nepal Nimuja, Tiong Nang and Ma Lo Yabu, Manazama, Song Sign Nijadua, Taunachi, Shinirawa, Dijal, the Dem Pibuja, Kutanyo, Ua Piopia, Pima Tubare.
မြန်မာနေဇက်တောင်ရှိသူတွေညှိနှိုင်းပြီးတော့တျောက်ရွှေလီမြို့ကိုတပတ်ဝင်ထွက်ခွင့်ရမယ်။ယာယီနေဇက်ဖျက်ချော်ခွင့်ကတ်တွေကိုပြန်ပြီးတော့ထုတ်ပေးခဲ့တာတလနီပါရှိနေပြီဖြစ်ပါတယ်။အလုတ်ကံရှိတဲ့အတွက်တပတ်နေထိုင်ခွင့်ကတ်တွေပဲရရအလုတ်လုပ်နေကြတယ်မြန်မာနိုင်ငံသားအများစုဟာအပြေးလွှားကိုအလုတ်ရှာငွေရှာပြီးတော့အချိန်ပြည့်တာနဲ့မြန်မာနိုင်ငံဘက်ကိုပြန်လာနောက်တစ်ခေါက်ပြ စာထုတ်ထားပါတယ်။ဒါကြောင့်မလို့တစ်နှစ်သက်တမ်းပြီးထားပြီးတော့တရားဝင်အလုပ်လုပ်ကံကွက်လည်းရနိုင်တဲ့နေဆက်ဖြတ်ကျော်ခွင့်စာအုပ်အနီကိုနှစ်နိုင်ငံညှိနှိုင်းပြီးတော့လူတိုင်းကိုထုတ်ပေးပင်ဆိုရင်တော့အားလုံးအဆင်ပြေသွားနိုင်တဲ့အကြောင်းရှီလီမြို့ကမြန်မာလုပ်ငန်းရှင်တူဦးက view ကိုပြောပါတယ
်။ဒီကအင်းလေးချင်းကြည့်ဆိုတော့မြန်မာကကြောင်းအားလုံးလုပ်ပြီးရောမလို့လုပ်ပြီးတော့အားကြီးတယ်။ကျွန်တော်တို့ကဘယ်လိုကြည့်ရတော့။ဒါတော့ဖန်ကြီးလူတို့မှလည်းသူတို့ကမင်းကြီး။ကလေးမိသားစုတွေရှိနေကျွန်တော်တို့ဟောရှိနေတာပေါ့နော်။မကောင်းပါဘူး။ဒါကကြည့်တယ်မဟုတ်ဘူး။ဘာလို့လဲမသိဘူး။ဒါလည်းပတ်ပြန်လို့အဲ့ဒါ
တရုတ်ယူနန်ဆွေးရဘက်ကတော့ဒီရက်ကျော်နေထိုင်သူတွေကိုဖမ်းဆီးအရေးယူမယ်လို့ကြေညာထားပေမဲ့လက်ရှိမှာတော့အရင်ကထက်ဖြေလျှော့ပြီးတာတွေရှိပြီးတော့နာမည်ပြည့်စင်ဝင်သူတွေဒုစရိုက်ကျွလွန်ထားသူတွေကိုပဲပြည်ဝင်ခွင့်ကန့်သက်ထားပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံဘက်ကနိုင်ငံသားတွေနဲ့ပတ်သက်တဲ့မူဝါဒကိုမကြာခဏဆူသလိုပဲပြောင်းလဲတတ်တဲ့အတွက်ရက်ကျော်နေထိုင်ပြီးတော့လုလုကန်နေသူတွေအနေနဲ့ဖမ်းဆီးခံရနိုင်ချေများနေပါတယ်။သူတို့ဟာရှူလီမျိုးတွေကိုတပတ်ကနဲ့ဝင်ပြီးတော့6ရက်အလုပ်လုပ်ကြပါတယ်။အဲဒီနောက်မြန်မာဘက်အချမ်းမူဆယ်မျိုးမှာတခါနောက်ထပ်ဝင်ဝင်ရဖို့အတွက်လူထောင်ချီပြီးတော့ရပ်ပေါင်းများစွာပြန်ပြီးတော့တိုကင်ယူတန်းစီရပါတယ်။တရုတ်နိုင်ငံထဲမှာ6ရက်အလုပ်လုပ်လို့ရတဲ့ဝင်ငွေကတန်းစီရင်စောင့်ဆိုင်းရင်ကုန်သွားတယ်လို့တချို့က view ကိုပြောပါတယ်။တရုတ်နိုင်ငံထဲမှာလည်းရတဲ့အလုပ်ကိုမရွေးဘဲနဲ့လုပ်ကင်နေရတဲ့အကြောင်းမြန်မာအလုပ်သမားတအုပ်က view ကိုပြောပါတယ
်။အလုပ်ကသူ့အနေနဲ့သူတော့ရှိပါတယ်။ဒါပေမဲ့လောကကရော့လာတာတွေဘောနောတရားပါညင်းလို့ချင်းနောက်တရားကဝင်လုံးမဲ့ဟာတွေအကြောင်းလဲအခက်အဲ့လိုခက်ခဲရှိတယ်ဗောလေ။ကျုပ်ရှင်အလုပ်ကိုရွေးလို့မရတော့ဘူးနော်ကြီးများလို့လည်းမရတော့ဒီစားနေဖြစ်ပေါ်လာတာပါလေ
ခုနှစ်ရက်ကတမားရယ်ဆိုရင်ပိုးတော့မှအဆင်မပြေလဲဟုတ်ဒီလိုမျိုးတန်းစီရတာနဲ့တုံကင်ယူရတာနဲ့နော်ခုနှစ်ရက်ကတမားရယ်ရတော့တွေ့တော့တကယ်အဆင်မပြေနိုင်ဘူးပြတော့ခုနှစ်ရက်ပြီးရင်တန်းထွက်ရမှာဆိုတော့လေ
လက်ရှိမှာတော့ပြည်မှာထဲတရုတ်မှာရတဲ့လောက်သွားလို့နေရတာကပို့ပြီးတော့အဆင်ပြေနေကြတယ်လို့ဆိုပါတယ်ဖုန်းအပိုးပစ္စည်းစေုံတွေအထည်ချုပ်စေုံတွေမှာတလောက်ကိုတရုတ်ယွမ်ငွေ2800 2500လောက်ရကြပါတယ်ရှလီမြို့မှာအနေကြသူတွေကတရက်လောက်ခကိုတရုတ်ယွမ်ငွေ180နေရာလောက်ရကြပြီမဲ့ခုနှစ်ရက်တပတ်ကနေဝင်လာသူတွေကတော့တရက်ကိုယွမ်120မြန်မာကျပ်ငွေနဲ့ဆိုရင်3000ခွဲလောက်ပဲရကြတာဖြစ်ပါတယ်ခင်ဗျ